မြန်မာနိုင်ငံတွင်ပဋိပက္ခရဲအတွင်းကအရတားပြည်သူတွေအတွက်လူသားချင်းစာနာကူညီမှုလိုအပ်ချက်တွေကြီးမားနေပြီးတော့ရန်ပုံငွေကြေးလိုအပ်ချက်ကြောင့်ကူညီရေးလုပ်ငန်းတွေကိုထိခိုက်စေတယ်လို့ကုလသမဂ္ဂကပြောပါတယ
် Displacement up by over 50%
in the မြန်မာနိုင်ငံတွင်ပဋိပက္ခအရှိန်တိုးမြင့်လာတဲ့အတွက်6လအတွင်းအိုးအိမ်ဆွန့်ခွာထွက်ပြေးရသူက50ရာခိုင်နှုန်းတိုးလာပြီးတော့အခုဆိုရင်တနင်္ဂနွေလုံးမှာအရသာ3တန်းကျော်အိုမဲ့အိမ်မဲ့ဖြစ်နေကြပါတယ်လို့ကုလအသွင်းရေးမှူးချုပ်ရုံးပြောခွင့်ရသူစတီဗင်ဒူဂျာရစ်ကပြောဆိုသွားတာပါဒီအတွက်လိုအပ်နေသူတွေအတွက်အရေးတကြီးအကူအညီတွေကိုမြန်မာနိုင်ငံတွင်လူသားချင်းစာနာမှုအတိုင်းဝန်ကအကူအညီတွေပေးနေရမှာရန်မုံငွေမလုံလောက်မှုကြောင့်ကုညေရေးလုပ်ငန်းတွေအလွန်အမင်းထိခိုက်ရတယ်လို့ကုလပြောခွင့်ရသူကဆိုပါတယ်မြန်မာနိုင်ငံအတွက်လူသားချင်းစာနာကူညီမှုရန်ပုံငွေ693တန်းပန်ကြားထားရမှာအခုချိန်ထိဆိုရင်တော့63တန်းရခိုင်နှုန်းအပြင်တော့600ခိုင်နှုန်းကိုပဲလက်ခံရရှိတယ်လို့လည်းကုလပြောခွင့်ရသူကပြောပါတယ်။လာမယ့်ကာလတွေမှာမုန်တိုင်းရာသီရောက်လာပြီးမှကူညီကာကွယ်ရေးတွေပို့ပြီးတော့လိုအပ်လာမယ်လို့လည်းပြောပါတယ်။